78မျိုးဆက်ငင်းကြိုင်းနဲ့ပူလင်းလူဖွဲ့စည်းနဲ့ကချင်ငင်းကြိုင်းအကျိုးဆောင်ဖွဲ့ PCG တို့ဒီနေ့တွေ့ဆုံခဲ့တယ်လို့သိရပါတယ်ခင်ဗျာ။အဓိကဘယ်အကြောင်းအရာတွေဆွေးနွေးခဲ့လဲခင်ဗျာ
။အဲ့တော့ကျွန်တော်တို့အနေနဲ့ကအချစ်ခတ်ရဲစဲကြီးဖြစ်စဉ်တစ်ခုကိုညံ့ညတ်တတ်ဖြတ်တန်းနိုင်တဲ့အခြေအနေတွေကိုရှာဖွေသိခြင်းနဲ့ဗျာကျွန်တော်တို့ရဲ့ဆန္ဒလေကျွန်တော်တို့ဆွေးနွေးတဲ့အချက်မှာလာမယ့်ခုနှစ်ကြိမ်မြောက် UPWC နဲ့ NCCC နဲ့ဆွေးနွေးပွဲမှာတိုးတက်မှုတွေတစုံတရာရှိလာဖို့အတွက်အထောက်အကူပြုနိုင်မယ့်အချက်လက်တွေကိုကျွန်တော်တို့ရှာဖွေတဲ့သဘောပါပဲ။အဲ့ဒီအပေါ်မှာကျွန်တော်တို့ CAP ကိုလည်းကျွန်တော်တို့အဲ့ဒီတိုင်းပဲကြောပြပါတယ်။ရင်းနှီးနေတဲ့လူတွေဖြစ်တဲ့ခါကျကျွန်တော်တို့တော်တော်လေးကိုပုံဝင်လေးနဲ့ကြောပြပါတယ်။CAP ဘက်ကလည်းတော်တော်များများကောင်းပါတယ်သဘောထားတွေအလွန်ကောင်းပါတယ်။အဓိကကတော့သူတို့ဘက်ကပြန်ဆွေးနွေးတာကတော့လက်ရှိရန်ကုန်ထိလာပြီးတော့ဆွေးနွေးရဲဆိုတဲ့ဟာတကယ်ကိုငြိမ်းချမ်းရေးကိုသူတို့လိုလားလို့ဆိုတဲ့ဟာကိုလည်းကျွန်တော်တို့သိပြီလေ။ဒါကိုလည်းထပ်ပြောပါမယ်။နောက်တစ်ခုကငြိမ်းချမ်းဖြစ်စင်ရပါဗျာ။ခိုင်ခိုင်မာမာဖြစ်ရမယ်ဗျာ။ခိုင်ခိုင်မာမာဖြစ်ဖို့တော့လိုမယ်။သူကထပ်ပြီးတော့မှအစ်စ်ခတ်ကျဲစေးချိုးလိုက်ပြည့်တခါတိုက်ပွဲတွေပြန်ဖြစ်လိုက်ဆိုရင်ဘုံမျိုးသူတို့မသွားကြတော့ဆိုအရင်သဘောထားအတိုင်းလဲသူရှိရဆိုရင်ကျွန်တော်ပြောသလိုဒါမဲ့ဆွေးနွေးပွဲဟာ90မြောက် UBWC နဲ့တွေ့ NCCC နဲ့တွေ့ဆုံဆွေးနွေးပွဲဟာတိုးတက်မှုတွေရှိလာမယ်လို့လည်းသူတို့မျှော်လင့်နေဆိုတဲ့အထူးကြောင့်ပြောဖြစ်ပါတယ်ဗျာ။ဒါပါဗျာ
။ဟုတ်ကဲ့ခင်ဗျာ။ဒီအစိုးရနဲ့တိုင်းနဲ့တိုင်းခံအဖွဲ့တွေရဲ့ဒီအပြစ်ခတ်ရစေးလက်မှတ်ရေးလို့နိုင်မို့တမနာဦးသိန်းစီကလည်းပြောထားတယ်ပေါ့နော်။ပြည်တော်စုလေးလောက်မှသူ့ဘက်ကဖြစ်စေခြင်းနဲ့ပေါ့အဲ့ဒီအနေထားရောဒီဘယ်လိုများအခြေအနေရှိလဲခင်ဗျာ
။ကျွန်တော်အမြင်ကတော့ဗျာတော်တော်လေးတော့လီလာပြီလို့ထင်တာပဲလေကျွန်တော်မြင်တဲ့အနေအရတော့လေလီလာဖို့လေလိုမယ်လို့ကျွန်တော်မြင်တယ်ဗျာဘာဖြစ်လို့လဲဆိုတော့2015ရွေးကောက်ပွဲတွေပါတယ်အခြေအနေလည်းရှိနေတယ်ဗျာရွေးကောက်ပွဲကမ်ပိန်းကာလာတွေလည်းရှိနေတော့ကျွန်တော်တို့ဆိုရင်လည်းကျွန်တော်တို့အနေနဲ့ဆိုရင်လားငင်းငယ်ဖြစ်စဉ်တစ်ခုဟာပုဂ္ဂိုလ်ရေးဂိမီခင်မင်မှုတွေပေါ်မှာလည်းအများကြီးကြည့်မိတယ်လို့ကျွန်တော်တို့ယူဆပါတယ်တစ်ခုပုဂ္ဂိုလ်ရေးတစ်ခုရဲမှမှုဖြစ်လို့ရှိရင်ငင်းငယ်ဖြစ်စဉ်တွေအားလုံးကကာကြီးကနေကြံစားတဲ့အဖြစ်မျိုးဖြစ်တယ်အဲ့တော့ကျွန်တော်တို့အဲ့လိုမဖြစ်ချင်ဘူးဗျာအဲ့တော့ပြစ်ကြခိုင်မာတဲ့ငင်းငယ်ဖြစ်စဉ်တစ်ခုကိုအနာဂတ်ဖက်ဒရယ်ပြည်ထောင်စုပြည်ကိုဆမှတ်နိုင်ခဲ့မယ်ဆိုရင်ဘယ်လိုပဲဖြစ်ဖြစ်ဘယ်အခြေအနေပဲရောဒီ process ကဆက်သွားတော့မှာပဲလူတွေဘယ်လိုပြောင်းပြောင်းလုပ်ရဟာလေအဲ့ဒီအခြေအနေပေါ်မှာကျွန်တော်တို့ကတည်ပြီးဆွေးနွေးခြင်းဖြစ်ပါလေဗျဟုတ်
ဟုတ်ကဲ့ဦးမြတ်ရေတို့အခုတိုင်းဆိုင်နဲ့ဒေသခံနဲ့တွေ့ရှိချက်တွေရောအစိုးရဘက်ကဘယ်လိုမျိုးတင်ပြဖော်ထုတ်သွားဖို့ရှိလဲခင်ဗျ
ကျွန်တော်ပြောပါတိုင်းဆိုင်ရဲ့အခြေအနေတွေကျွန်တော်တို့ကအမြဲတမ်းပဲဒီနေရာမှာဗျကျွန်တော်အနေနဲ့ကတော့ဗျတိုင်းပြည်ရဲ့ငြိမ်းချမ်းရေးဖြစ်စဉ်ဟာကျွန်တော်ရဲ့အကိုပိုင်းယူဆရဆိုလို့ရှိရင်တကယ်နိုင်ငံရေး ground ဖြစ်တယ်လို့ကျွန်တော်မြင်နေကြ။ငြိမ်းချမ်းဖြစ်စဉ်မရှိဘဲနဲ့ဘယ်လိုမှဒီမိုကရက်တစ်နိုင်ငံတစ်ခုကိုတည်ဆောက်လို့လည်းမရနိုင်ဘူး။ဘယ်လိုမှလည်းဒီတရားမျှတလွတ်လပ်တဲ့စနစ်တစ်ခုကိုရောက်မယ်လို့ကျွန်တော်မထင်ဘူးလေ။အဲ့တော့ကျွန်တော်ကငြိမ်းချမ်းရေးအတွက်ကိုကျွန်တော်အလွန်အားသတ်ပါတယ်။အဲ့တော့ကျွန်တော်ဘက်ကတော့အတက်နိုင်လို့ကျွန်တော်တို့အနေနဲ့ကကိုယ်တိုင်ကိုကြဝင်ရောက်ဆုံးဖြတ်လုပ်ပိုင်ခွင့်မရှိပေမဲ့လည်းကျွန်တော်တို့အနေနဲ့ကအတက်နိုင်လို့နှစ်ဖက်ကြားမှာအတက်နိုင်ဆုံးအခြေအနေတရားကိုအကောင်းဆုံးဖြစ်အောင်ပေါ်ဆောင်နိုင်မှုအတွက်နှစ်ဖက်လုံးတွန်းလို့တက်တယ်ကျွန်တော်တို့ကပြောကြားပါမှာဖြစ်ပါတယ်အစိုးရဘက်လည်းပြောမှာပါပဲ
ဒါဆိုကျွန်တော်တို့ဒီတိုက်ပွဲနဲ့ပတ်သက်ပြီးငင်းငင်းနဲ့ပတ်သက်ပြီးတော့ကြတော့တိုင်းပိုင်းဘက်ကလည်းပြောတာပေါ့ရှိတယ်သူတို့ကအပြစ်ခတ်ရစဲလုပ်ပြီးတော့တကယ်ကိုမခိုင်မအောင်ဆိုရင်ဒါအပြစ်ခတ်ရစဲရအလကားဖြစ်တယ်ပေါ့နော်အစိုးရဘက်ကလည်းအပြစ်ခတ်ရစဲအရင်လုပ်ပြီးမှကျွန်တော်တို့လက်မှတ်ထိုးမယ်ဆိုတဲ့အနေထားကြအဲဂျားထဲမှာဘယ်လိုမျိုးကျွန်တော်ညှိနှိုင်းလို့ရနိုင်မလဲဘယ်လိုမြင်လဲခင်ဗ
ျဒီလိုကြအပြစ်ခတ်ရစဲဆိုတာကတော့မခိုင်မအောင်လို့မရအောင်ကြခိုင်မအောင်လုပ်ဖို့တော့လိုမယ်ဗျဒါကတော့ကျွန်တော်တို့အစိုးရကိုတိုက်တွန်းရမှာပဲလေအပြစ်ခတ်ရစဲကိုချုပ်လိုက်တယ်ပြီးပြီးရောချုပ်လိုက်တယ်ဗျပြီးပြီးရောချုပ်လိုက်ပြီးတိုက်ပွဲတွေပြန်ဖြစ်လာမယ်ဆိုလို့ရှိရင်တော့တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတွေပို့ပြီးတော့လွဲလာမယ်ဗျအခုကိုပဲအများကြီးပေါ့ဗျာတိုးတက်မှုတွေကြီးလာပြီးလို့မျောလင့်ထားတဲ့အချိန်ကမှမထင်မှတ်ပဲနောက်ပြန်ဆုတ်သွားတဲ့အခြေအနေမျိုးတွေဖြစ်ခဲ့ပြီးဗျာအဲ့တော့ကျွန်တော်တို့အဲ့ဒီဖြစ်ခဲ့တဲ့မျိုးတွေဖြတ်ပြီးတော့မဖြစ်စေခြင်းဘူးဗျာမဖြစ်စေခြင်းတဲ့ကကျတော့အပြစ်ကရစေးဆောင်ချုပ်တဲ့အခါမှာနှစ်ဖက်လုံးမျှတာတဲ့ဟာမျိုးကျွန်တော်တို့ဖြစ်စေခြင်းတယ်ဗျာအဥပမာအဖြစ်ပြောမယ်ဆိုလို့ရှိရင်ဒီဂျားကာလာမှာဆိုလို့ရှိရင်တိုင်းလက်လက်ကန်ဖွဲ့စည်းတဲ့တီးရှိမှုကိုလည်းတစ်ဖက်ကအတိမတ်ပြုပေးဖို့လိုမလို့အတိမတ်ဆိုတဲ့နေရာမှာဗျာတီးရှိမှုကိုအနောက်ဆက်ပြေးတာမျိုးမလုပ်ဘူးကျွန်တော်အဓိကညွှန်းနေပါတယ်အဲ့တော့အဲ့လိုမျိုးပေါ်ကရှိဖို့လိုသလိုဒီဘက်ကလည်းငင်းငယ်ချစ်စင်နဲ့ပတ်သက်ပြီးတကယ်ကိုဖက်ရယ်ပြည်တော်စုကိုတိစောက်ဖို့အတွက်ဆွေးနွေးပွဲတွေပေါ်လာရေးအတွက်ကိုလည်းအာမခံချက်တွေအစိုးရဘက်ကလည်းပြင်းနေဒီဘက်ကလည်းပါဝင်မှုဖြစ်သွားမှာပါကျွန်တော်မြင်တာကတော့လေဒီဆက်တယ်လို့ထင်ပါတယ်ကျွန်တော်ကတော့အဲ့ဒီပုံမှာတော့နှစ်ဖက်လုံးကိုကျွန်တော်တို့အတက်နိုင်ဆုံးအဟားသာဖြစ်တဲ့တစ်ဖက်ကတစ်ဖက်ကိုမစည်းဖို့တဲ့အပြစ်ကရဆဲမျိုးဖြစ်လာအောင်ကျွန်တော်တို့တိုက်တွန်းပါပါ
။ဥမြရောအရက်ဖေအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။